သာသနာတော်2556ခုနှစ်ကောဇာတက္ကရာ1384ခုနှစ်ဥဒုခိမန္တနွေဥဒုပေါ့လေအဲတကြံရောက်ခံနေပြီနှစ်ကုခံနေပြီတကြံနှစ်ကုပြီးတော့1385ခုမရောက်ခင်မှာတကြံအတွင်းမှာကိုရကိုရကိုဒေတာကိုမျိုးကိုအိမ်ကိုနေရာမှာနေပြီးတော့တရားအားထုတ်လို့တဲ့ပုံကိုယ်တွေအတွက်ကျေးဇူးပြုမယ်အထောက်ပံ့ပေးမယ်တရားအားထုတ်ကြီးတွေဟောပြီးတရားတော်ကိုအားထုတ်တော်မူဆိုရင်ဘုရားရှင်ကိုရောမြတ်ကြီးရဲ့တရားဘုရားရှင်ကိုရောမြတ်ကြီးရဲ့ဟောခဲ့တဲ့တရားဘုရားရှင်ကိုရောမြတ်ကြီးဟောတော်မူခဲ့တဲ့တရားတိုင်းတရားတိုင်းလောဘကင်းဖို့ဒေါသကင်းဖို့မောဟကင်းဖို့ရာဂကင်းဖို့ဒေါသကင်းဖို့မောဟကင်းဖို့ပြိတိတာတွေကုန်ခန်းပြီးတော့နိဗ္ဗာန်ရောက်ဖို့ပဲဟောတော်မူခဲ့တာအဲ့တော့တရားအထုတ်မယ်ဆိုတဲ့သူဟာအဲ့ဒီနှလုံးသွင်းဘုရားရှင်ကိုယ်တော်မြတ်ကြီးဖြစ်စေခြင်းနဲ့နိဗ္ဗာန်ရောက်စေခြင်းနဲ့ဆိုနိဗ္ဗာန်ရောက်ဖို့ပေါ့ရာဂဒေါသမောဟကင်းဖို့ဆိုရင်ရာဂတွေဒေါသတွေမောဟတွေကင်းဖို့အဲ့ဒါလို့အထုတ်ကြရမှာပဲဒါရည်ရွယ်ချက်ပေါ့အဲ့လိုအထုတ်တဲ့နေရာမှာဘုန်းတော်ကြီးမြတ်စွာဘုရားအထုတ်နေတဲ့အများကြီးဟောခဲ့တယ်အဲ့ဒီအများကြီးဟောခဲ့တာကလည်းပဲတရားနာတဲ့ပုဂ္ဂိုလ်ကြီးရဲ့တရားရလူတဲ့ပုဂ္ဂိုလ်ကြီးရဲ့အစ္ဆတရားလို့ခေါ်တဲ့အဓိအာတရားပေါ့လုံးခဲ့တဲ့စိတ်တက်တည်းရှိအဲ့ဒီစိတ်တက်တည်းပုံမူတည်ပြီးတော့ဝိနည်းဇာတရားဆိုတော့အစ္ဆံတရားဆိုတာလုံးခဲ့တဲ့စိတ်တက်ဝိနည်းဇာတရားဆိုတာဝိနည်းတရားသိနိုင်တဲ့ပုဂ္ဂိုလ်ပေါ့သိနိုင်တဲ့ပုဂ္ဂိုလ်တွေရဲ့စိတ်တက်ပုံမူတည်ပြီးတော့တရားရအောင်ဟောပေးခဲ့အဲ့တော့တရားတွေကဓမ္မခန္ဓာပေါင်း8400အများကြီးဖြစ်ကုန်တာအများကြီးဖြစ်ကုန်မဟာတိရိပ္ပဏနာသုတ်တံနဲ့ဟောပြီးတရားတော်တွေမဟာတတိပဌာနာသုတ်တံဆိုရင်ကုရုတိုင်းကမ္မတ္တဓမ္မရွာမှာဟောတာဒါလည်းပဲကုရုတိုင်းကမ္မတ္တဓမ္မရွာမှာဘာလို့ဒီတရားခေါ်တာလဲဆိုတော့အဲ့ဒီယောဟသူရွာသားတွေအဲ့ဒီမြို့သူမြို့သားတွေဟာစိတ်နှလုံးကတကယ်နုညံ့သိမ့်မွေ့စိန်နှလုံးကနုညံ့သိမ့်မွေ့မှာပေါ့ရာသီဥတုကလည်းကောင်းတယ်အစာအသောက်ကလည်းပြည့်စုံမိုးလေဝတ္တကလည်းမှန်ငါးဘက်သီလလုံညတာအဲဒီလိုပုဂ္ဂိုလ်မျိုးအတွက်ကြတော့တတိပဌာနာတုတ်ကြီးခေါ်လိုက်တာအစင်းကိုပြည့်တော့ဘုရားရှင်ကိုရောမြတ်ကြီးကြမှာဒီညံတော်ကြီးကရှိပြီးဒီလိုညံတော်ကြီးနဲ့သိတာအဲ့တော့သီလဆိုတာကလည်းပြည့်စုံနေတယ်တမာတိကလည်းစိတ်ကြီးနေပြီလေကိုယ်လည်းကြမ်းမှာစိတ်လည်းချမ်းသာနေတော့တမာတိဆိုတာကလည်းရှိနေတော်ရုံတမာတိရှိနေပြီပေါ့တိလန်လည်းရှိနေပြီတမာတိလည်းရှိနေပြီဆိုတော့ပညာအရာမှာမဟာတိပ္ပဌာနာသုတ်တန်ခေါ်တယ်အဲဒါမဟာတိပ္ပဌာနာသုတ်တန်ကြီးနဲ့ပြောပြပြီးတာဓမ္မစကဘုဒ္ဓနာသုတ်တန်ကြီးကြတော့ပိစောကိငါဥလိုပုဂ္ဂိုလ်မျိုးခေါ်တာပေါ့ပိစောကိငါဥလိုပုဂ္ဂိုလ်မျိုးကြတော့အဲရှင်မကုဏ္ဏညာမထေရမြတ်ကြီးအလောင်းတရားကိုကသာတော်လေးမွေးဖွာသိတတ်တာမြင်တာမွေးဖွာကလေးကိုကဧကံစင်စစ်ဖျားဖြစ်မယ်လို့ပြောပြီးတော့ဖျားဖြစ်မဲ့ပုဂ္ဂိုလ်မသိအဲ့ဒါမျိုးအဲ့ဒီယုံကြည်မှုနဲ့ပဲလိုက်ပြီးတော့ပြုစုဆောင်ရှောက်နေတာတော်ထွက်တော်မူတဲ့အထီးပေါ့နောက်ဆုံးဒုက္ခရစရိယာကိုခွာရှောင်ပြီးတော့မေဇိမပရိပရာလမ်းကြောင်းအတိုင်းကျင့်ဖို့အဲဆုံးနေပါလေခန်းမြတ်မြတ်တတာနေတဲ့အခါအထီးအဲ့ကြမှာကိုယ်အထင်နဲ့ကိုလွဲပြီးတော့အာဒါဘုရားဖြစ်တော့မှာမဟုတ်ဘူးကမ္မထန်လူတွေကြီးပဲဆိုပြီးတော့အဲ့ဒါလိုမျိုးလေးတစ်ချက်မယုံကြည်မှုပဲဖြစ်တာမှာဒါပေမဲ့အစိုးကြီးကလေးကတော့ယုံကြည်ထားယုံကြည်မှုရှိထားတဲ့ပုံကိုယ်လေးအတွက်နောက်ဘုရားရှင်ကိုယ်တော်မြတ်ကြီးကြွတော်တယ်ဘုရားဖြစ်ပြီးတော့ဒါအလုံးဘုရားဘာသာဝင်သူတော်စီနေသိတာပဲဘုရားတော်ဓမ္မစကားပုဒ်တနာသုတ်တာပေါ့အဲဒွေမေဘိက္ခုရဲ့အန္တပပ္ပစီဒီနာအစရှိသည့်အဖြစ်ပေါ့မေဇိမပရိပရာအချင်းအစွန်မရောက်ဖို့ဘုရားဘာသာဝင်သူတော်ဇင်းရဲ့အစွန်မရောက်ဖို့နီလန်းဟာ ီလောဘလေးဖြစ်သွားရင်ကိုအဆုံးရောက်သွားတာလောဘဖြစ်သွားလို့ကတော့နိဗ္ဗာန်မရောက်ဘူးဒေါသလေးဖြစ်သွားရင်လည်းကိုအဆုံးရောက်တာဒေါသကြီးကြီးကိုမဟုတ်ဒေါသနည်းနည်းဒေါသအကြာကြီးကိုမဟုတ်ဒေါသခဏလေးကိုပဲဒါအဆုံးရောက်လောဘကြီးကြီးမဟုတ်လောဘနည်းနည်းလောဘလေးဖြစ်ရင်ကိုအဆုံးရောက်လက်ရဆုံးလည်းမသွားဘူးလက်ဝဲဆုံးလည်းမသွားဘူးတတ္တရဒိဋ္ဌိဥစ္စေတဒိဋ္ဌိအဲဒီလိုပေါ့လေကာမဒုက္ခနိကနုယောကအတ္တကိလမထာနုယောဂတို့ဒီလိုအစွန်းတရားလေးလွတ်တဲ့ဤကိုပြောပြအစွန်းတရားလွတ်ဖို့ဆိုတာဟာလောဘပဲလည်းမပါဘူးဒေါသပဲလည်းမပါဘူးဒါနဲ့မောဟပဲပါရမှာလားဆိုတော့မောဟမရှိမှကိုအစွန်းလို့မောဟရှိနေတဲ့မြတ်ကာလပတ်လုံးမစ္စည်းမပရိပဒအလေလမ်းကြောင်းမရောက်ကုန်မရောက်ဘူးအဲအဲ့ဒီမှာဘုန်းတော်ကြီးများဆိုတာပြန်အစွန်းနှစ်ပန်းရှောင်မှုစဟောတာပေါ့ဒီကြသက်စာ၄ပါးတို့ဒါအားလုံးသိတယ်လေဒီပုဂ္ဂိုလ်မြတ်ကြီးတွေတရားသူရသွားကြတာဒီပုဂ္ဂိုလ်မြတ်ကြီးတွေရဲ့အခြေအနေကိုကြည့်သိတော်မူပြီးတော့ဟောပြီးတဲ့တရားမျိုးဒီကုရုတိုင်ကမ္မတဓမ္မကပုဂ္ဂိုလ်တွေရဲ့သီလသမာဓိအိုးကိုကြမှာစိတ်ချမ်းသာရှိကြတာတွေကိုကြည့်ပြီးတော့ဟောတော်မူပြီးတဲ့တရားမျိုးဟောဒီခေတ်ဒီခံကြတော့အဲ့ဒါလို့ပဲဒီမြတ်ပြမနေထိုင်ရတဲ့ပုဂ္ဂိုလ်တွေဟာကုရုတိုင်ကမ္မတဓမ္မမှာနေတယ်လို့မျိုးကိုလည်းကျမ်းမှာစိတ်နဲ့ချမ်းသာတဲ့သူတွေရှိကြမှာအဲပင်ကိုကိုယ်ကစိတ်အေးအေးနေတဲ့သူလည်းရှိမှာငါမတိကလုံနေတဲ့သူလည်းရှိမှာသင်္ဍသမားတွေရှိတယ်ပေါ့လေအဲ့ဒါလို့မဟုတ်တဲ့ပုဂ္ဂိုလ်တွေလည်းရှိမှာပဲဒီနိုင်ငံမှာဟိုပင်ဆောင်ဝက်ကြီး၅ဦးတို့လူလေဖယောင်းကိုယုံနေဖယောင်းကိုယုံအသိဉာဏ်ပညာသာအဓိကဒီသီလသမာဓိပညာ၃မျိုးမှာပညာသာအဓိကအဲ့လိုလေရှိကြမှာပဲဒီနိုင်ငံဒီသီလသမာဓိပညာမှာတချို့ကသီလအားနည်းပြီးတော့ပညာဉာဏ်အားကောင်းတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ရှိတယ်လောကီပညာပေါ့အတချို့ကျတော့သမာဓိအားကောင်းတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အဲဘုရားရှင်ကိုရောမြတ်ကြီးကဒါတတ်တော်ထေရှားအနေနဲ့တရားဟောမယ်ဆိုရင်ပုဂ္ဂိုလ်တဦးတယောက်အနေနဲ့ยีญญูบีฮอยเนาะเตยายากုံญามาเอดูเมียจะรอดีมาเตยาอัธุพุโซรอดีตะจันรวินกาละมาอธิกาบ่เตยาอัธุพุโซรบะดูอั่วฮ้อบียามาลงโซอกုံลงอั่วฮ้อบียามาอกုံลงอั่วตูรุเยสิทธะเอสะเตยาโกตีหลุลันโซเอลุตีหลุรอเลยมะหุบปาเอลุตีหลุรอเลยมะหุบဟုတ်ဘုရားရှိခိုးတော်မြတ်ဒီဟောတော်မူတဲ့တရားတော်တွေအများကြီးတွေကတသုတ်တပုတ်တစ်ခုကိုထုတ်ပြီးတော့ဟောပြီးပါဟောတန်ယုတ်တဏိကေမဟာဝဂတန်ယုတ်ထဲမှာလည်းဗလတန်ယုတ်ဆိုတာရှိတယ်ဗလသုတ်တန်ပေါ့ဟောခတကဏိကေတွေကပရိသမိဓမ္မဲ့ပါဠိတော်မှာလည်းရှိတယ်ဗလနဲ့ပတ်သက်ပြီးတော့အနုတရားနာနေတဲ့သူတော်ကောင်းတွေတည်တည်ချာချာဒီပါဠိတော်ဆိုတဲ့ဘုရားတရားစကားကိုတိကျမှတ်သားစရာမလိုအောင်တိကျမှတ်သားစရာမလိုအောင်တိပီးသားလေးစကလုံးလေးတွေကိုပဲတရားတွေကိုပဲအဲအထုပ်ပုံအထုပ်နီအထုပ်တတ်အောင်ပြောပြမှာပေါ့ပင်စီမာနီဘိခဝေဗလာနီကတမာနီဗလာနီတရားနာနေတဲ့ပိတ်ပရိသတ်အပေါင်းသူတော်ကောင်းတို့တဲ့အာအစွမ်းဆိုတာ၅မျိုးရှိအဲ့ဒီ၅မျိုးကဘာတွေလဲလို့ဆိုရင်တဏ္ဍာဗလံဝရိယဗလံတတိဗလံတမာတိဗလံပညာဗလံပေါ့တဏ္ဍဝရိယတတိတမာတိပညာလို့ဒီတရား၅မျိုးပါဟိုဗလံတန်ယုတ်မှဘုရားရှင်ကိုယ်တော်မြတ်ဒီဟောထားတာဒီတရား၅မျိုးကိုမိမိတဏ္ဍာမှာဖြစ်အောင်လို့ဖြစ်ပြီးတော့ဒီတရား၅မျိုးဒီအားတွေများရှိသွားရင်အော်မြေကြီး9တွေမြင့်ငယ်900ဆိုတာအားလုံးသိတဲ့အတိုင်းမြင့်ငယ်900ဘယ်ကဖြစ်လာချောင်းတွေမြောင်းတွေကဖြစ်လာချောင်းတွေမြောင်းတွေဘယ်ကဖြစ်လာလဲဆိုဟိုးတိုးတွေတောင်တွေတဲကစိတ်ဆန်းရေတကွန်တွေကငူရချလို့အဲ့ဒီရေတွေကကြလာအဲ့ဒီကနေချောင်းငယ်ရှိချောင်းငယ်လေးတွေဖြစ်လာမြောင်းငယ်လေးတွေဖြစ်လာအဲ့ဒီချောင်းငယ်မြောင်းငယ်လေးတွေကနေပြီးတော့မြစ်ထဲရောက်သွားမြေကြီး9တွေဖြစ်သွားအဲ့ဒီမြေကြီး9တွေကသမုဒ္ဒရာထဲရောက်သွားဒီရည်ဒီရည် ဟိုးမိုးစက်ကလေးတွေတောင်ပေါ်ကျပြီအဲ့ဒီချောင်းနဲ့မြောင်းနဲ့ကနေကျလာတဲ့ရေတွေကိုဟိုးသမုဒ္ဒရာရောက်အောင်ဘယ်သူမှတွန်းစရာမလိုဘယ်သူမှလည်းဆွဲခေါ်စရာမလိုဒါသဘာဝပဲအဲ့ဒီအတိုင်းရေတွေဟာသမုဒ္ဒရာတိရောက်သွားအဲ့ဒါလိုပဲတဲ့ဒီတရားဒီဝရိယဒီတတိဒီသမာဓိဒီပညာတရားရှိတဲ့စိတ်ကလေးဝရိယရှိတဲ့စိတ်ကလေးတတိရှိတဲ့စိတ်ကလေးသမာဓိရှိတဲ့စိတ်ကလေးပညာရှိတဲ့စိတ်ကလေးအဲဒီစိတ်ကလေးဟာရေတဘာဝမြင့်ရကနေရစီစီပြီးတော့သွားတာဘယ်သူမှဆွဲခေါ်စရာတွန်းပို့စရာမလိုသလိုတကယ်တရားတရားရှိတဲ့စိတ်ဟာနိဗ္ဗာန်ဘက်ကိုပဲစီးသွားတာနိဗ္ဗာန်ဘက်ကိုပဲရောက်သွားတာတကယ်ဝိရိယရှိတဲ့စိတ်ဟာနိဗ္ဗာန်ဘက်ကိုပဲသွားတာတကယ်တတိရှိတဲ့စိတ်ဟာနိဗ္ဗာန်ဘက်ကိုပဲသွားတယ်တကယ်သမာဓိရှိတဲ့စိတ်ဟာနိဗ္ဗာန်ဘက်ကိုပဲသွားတယ်တကယ်ပညာရှိတဲ့စိတ်ဟာနိဗ္ဗာန်ဘက်ကိုပဲသွားတယ်အဲ့ဒီငါးမျိုးများစုံသွားလို့ကတော့သမုဒ္ဒရာတွေရောက်သွားတယ်လို့မဉ္ဇဉ်ဖွဉ္ဇဉ်ကြာသွားတယ်လို့ဒါလိုဥပမာပေးဟောတာပေါ့အဒီနေရာမှာတရားဆိုတဲ့ပါဠိစကားဝရိယဆိုတဲ့ပါဠိစကားတတိဆိုတဲ့ပါဠိစကားတမာတိဆိုတဲ့ပါဠိစကားပညာဆိုတဲ့ပါဠိစကားမိမိတို့ကကြားဘူးနေတယ်သိတယ်ကြားဘူးကြားဘူးယုံများသိသိယုံများပဲဒီစကလုံးတွေရဲ့အဓိပ္ပာယ်ဒီစကလုံးတွေဖြစ်အောင်ဒီစကလုံးတွေရဲ့အဓိပ္ပာယ်ဒီစကလုံးအဓိပ္ပာယ်ရှိတဲ့ဒီတရားတရားဒီဝရိယတတိတမာတိပညာဒီဘူတရားတွေကိုအခုဘလို့ဖြစ်အောင်တည်ထောင်မလဲကုသနာမဖြစ်အောင်မလို့လုပ်မလို့အဲတခုတော့ရှိတာပေါ့လေတရားရှိတဲ့လူကကိုယ့်ကိုယ်တရားရှိနေပေမဲ့တရားမရှိတဲ့သူကတရားရှိလောက်အောင်ကိုဘလို့လုပ်ရမလဲဆိုတာအဲအဲ့ဒါပဲလို့ဝရိယမရှိတဲ့ဝရိယရှိနေတဲ့သူကတော့ဝရိယနဲ့သူအလုံးလုံးနေမှာဒါပေမဲ့ဝရိယမရှိတဲ့သူတယောက်ကိုဝရိယရှိအောင်လုံစမ်းဆိုတော့ဘာလို့လုံလုံးရမှာမသိအဲအဲ့ဒါလိုမျိုးပေါ့လေတဏ္ဍာယောဝရိယယောတတိယောတမာတိယောပညာယောဒီဘုံ၅မျိုးလုံးရှိတဲ့သူကတော့အရိယပုဂ္ဂိုလ်ကြီးဖြစ်သွားတော့မှာပေါ့မရှိသေးတဲ့ပုဂ္ဂိုလ်ကတော့ဘာမှတရားနဲ့ပတ်သက်ပြီးဘာမှမဟုတ်သေးတဲ့သူဖြစ်မှာပေါ့တကယ်တရားအထုတ်တယ်ဆိုတာတရားမရှိတဲ့သူကိုတရားရှိအောင်ဟောပြီးပြောပြတဲ့အခါမှာအော်တရားတရားဆိုတာအလွန်တန်ဖိုးကြီးပါလားဒီတရားတရားရှိအောင်ငါကြိုးစားမှပဲလို့အဲ့ဒီစိတ်အဲ့ဒီအတီလေးနဲ့တရားရှိမှသာလေငါ့အတွက်အရာရာအကျိုးဖြစ်ထွန်းမှာပဲလို့ယုံကြည်ပြီးတော့အဲ့ဒီတရားလေးနဲ့အလုံးလုံးသွားတာမပြန်ပြောပါဦးမယ်တရားမရှိတဲ့သူကိုတရားရှိအောင်ပြောပြီးလို့တရားတန်ဖိုးကြီးမှအရေးကြီးမှန်သိတရားရှိအောင်လုပ်အဲ့တရားရှိသွားတဲ့အခါကျတော့အဲ့ဒီတရားတရားနဲ့ကုသိုလ်တွေလောက်သွားတာအတရားတရားရှိသွားလို့ကုသိုလ်လှူသွားတယ်အတရားတရားရှိသွားလို့သီလတွေစောင့်သွားတယ်တရားတရားရှိသွားလို့သမထတွေအားထုတ်တယ်ဝိပဿနာတွေအားထုတ်တယ်အဲ့အဲ့လိုမျိုးလောက်သွားတာတပိုင်းဒါမြင်အခုတရားအားထုတ်နည်းဟာတရားရှိသွားလို့ကုသိုလ်မျိုးစုံကိုလှုပ်ဖြစ်တာကိုတရားအားထုတ်တဲ့နည်းအနေနဲ့ပြီးမှလားဒါမှမဟုတ်ရင်တရားမရှိရေးသေးရကနေပြီးတော့တရားမရှိသေးရကနေပြီးတော့တရားရှိအောင်လုပ်တဲ့နည်းကိုပြီးမှလာဘယ်ဟာကိုတရားအထုတ်တယ်လို့ခေါ်တာလဲအဲတကယ်ပြောရင်တော့မိုးသာမရွာဘူးဆိုရင်ဘယ်မြေချောင်းအင်းအိမ်မှမရှိဘယ်မြေချောင်းအင်းအိမ်မှမရှိလို့ရှိပဲမြစ်တွေချောင်းနေမှာမရှိသမုဒ္ဒရာဆိုတာရေရှိမှာမဟုတ်အဲ့တော့မိုးရွာချလိုက်ရင်အဲ့ဒီမိုးကနေပြီးတော့ချောင်းနေမြောင်းနေရနေမြစ်ကနေသမုဒ္ဒရာစီးသွားတာဟာဒါသဘာဝအဲ့တော့ပြောချင်တာဒီဥပမာနဲ့ဘုရားရှင်ကိုရမြတ်ကြီးပေးတော်မူတဲ့ဒီဥပမာနဲ့ပတ်သက်ပြီးတော့မိမိတို့သရာမရှိတာကိုသရာရှိအောင်လုပ်ဖို့အဲ့ဒါကိုအာထုတ်စီခြင်းကအဲ့ဒါမျိုးအာထုတ်ရမှာဒီသရာရှိသွားရင်ရှိသွားတဲ့သရာကြောင့်လူတာဟာသူတဘာဝသူတော်ကောင်းတွေတဘာဝဒီတရားရဲ့တဘာဝအဲ့ဒါလိုပဲဝရိယအဲ့ဒါလိုပဲတတိအဲ့ဒါလိုပဲတမာတိအဲ့ဒါလိုပဲပညာအ ခုခုတရားအထုတ်ပြီးစပြောတဲ့အခါသရမရှိတာကိုရှိအောင်လုပ်စေချင်တာဓမ္မစကပုဒ္ဒနာသုတ်တံကိုပြောရင်ဓမ္မစကပုဒ္ဒနာဆိုတာဓမ္မကတတ္တစက္ကကတတ္တဓမ္မစကံဗောဓိတိလို့ခေါ်တာပေါ့ဓမ္မဆိုတာဒီတရားတရားလေးယုံကြည်မှုလေးပေါ့ဓမ္မဆိုတာဒီဝရိယလေးအာစထုတ်မှုလေးဓမ္မဆိုတာဒီသတိတရားလေးအမှတ်ရမှုလေးအဲဓမ္မဆိုတာဒီသမာဓိတရားလေးတည်ကြည်မှုလေးဓမ္မဆိုတာဒီပညာတရားလေးအဲခွဲခြားစိတ်ပြန်ပြီးသိတတ်မှုလေးဒီဓမ္မလေးကိုစက္ကတိပုဒ္ဓေတိတဲ့ဒီဓမ္မလေးဖြစ်အောင်လုပ်တာကိုဓမ္မစကြာလို့ခေါ်တာဓမ္မလေးဖြစ်အောင်လုပ်တာကိုဓမ္မစကြာလို့ခေါ်တာကုသနာမှာသရံတရားလေးဖြစ်အောင်လုပ်လိုက်တာအဲ့ဒါဓမ္မစကြာဓမ္မစကြာနီးနဲ့ကြင့်နဲ့ခေါ်လဲရတာပါကိုယ်တဏ္ဏမှာပညာဉာဏ်လေးဖြစ်အောင်ကြိုးစားလိုက်တာဟာဓမ္မံစကေတိပုဒ္ဓတိပဲဓမ္မစကဓမ္မဆိုတာတရားစကဆိုတာဖြစ်လာတာဖြစ်စီတာကိုယ်တဏ္ဏမှာမဖြစ်သေးတဲ့သူတော်ကောင်းတရားလေးဖြစ်လာတဲ့ဆိုရင်အဓမ္မစကြာဘုရားရှင်ကိုယ်တော်မြတ်ဒီခေါ်တော်မူတဲ့တရားတော်တွေကပုဂ္ဂိုလ်ပေါ်မူတည်ပြီးတော့ဝိနည်းစရာတရားတွေကြည့်ပြီးတော့ဒါနေမျိုးမျိုးလှည့်ပြီးတော့ဟောပေမယ့်အဓိပ္ပာယ်ကဒီတိုင်းကြီးပဲတူတူကြီးပဲတူတူကြီးပဲအခုတရားတရားနဲ့ပတ်သက်ပြီးမပြောခင်တရားဘိုးရဲ့ဝရိယဘိုးရဲ့တတိဘိုးရဲ့တမာတိဘိုးရဲ့ပညာဘိုးရဲ့လို့ဘုံ၅ပါးရှိအဖွဲ့အစည်းတစ်ခုကိုအုပ်ချုပ်တဲ့သူဘုံမရှိရင်ဘရုဒုက္ခဖြစ်ကုန်မှာပေါ့။ခေါင်းဆောင်မရှိ။အဲအဲ့ဒါလို့ပြော။တဏိပြောမှဆိုရင် तू လဲဘို့ကိုလဲဘို့ပဲ။ तू လဲအာရှိတာကိုလဲအာရှိတာပဲဗလားဆိုတာ။ရန်သူကိုတိုက်ခိုက်မယ်ဆိုရင်အာမရှိပဲနဲ့တော့ဘလို့မှတိုက်ခိုက်လို့မရဘူး။အဲအဲ့ဒါဘို့ပဲ။အဲ့ဒါဘို့။ညာတော်အဖြစ်ဗုဒ္ဓဘာသာဝင်သူတော်ဇင်းတွေကတရားတရားဆိုတာကိုလှူဒါန်နဲ့ပတ်သက်ပြီးတော့ပဲအဲထင်နေကြတာပေါ့လေ။လှူဒါန်နဲ့ပတ်သက်ပြီးတော့ဟုတ်ပါတယ်လူ random လဲတရားတရားလို့ပြောအမှန်ကတော့လူ random ဟာတရားတရားရဲ့ပြယုတ်ပါပဲလူ random ဟာတရားတရားရဲ့ပြယုတ်အတွင်းမှာတရားတရားရှိနေတယ်အဲ့ဒီတရားတရားကစိတ်ဆော်အားပေးလို့လူပြစ်သွားတာလူပြစ်သွားတာအဲ့ဒါကိုဒါနခေါ်တာအတွင်းတဏ္ဏမှာရှိတဲ့တရားတရားယုံကြည်မှုကစိတ်ဆော်အားပေးလို့သီလတွေလုံသွားတာသီလတွေစောင့်ဖြစ်သွားတာသီလတွေပြည့်စုံသွားတာအတန်တရားအထုအခုတရားနာနေတဲ့သူတော်ကောင်းတွေကို့မှာယုံကြည်မှုပဲအရင်ပြောပါမယ်တရားယုံကြည်မှုလေးရှိအောင်လုပ်ကြအဲ့ဒီတရားယုံကြည်မှုဟာအားတစ်မျိုးပဲကြိုးစားအထုမှုကလည်းအားတစ်မျိုးပဲတရားယုံကြည်မှုလေးကိုလုပ်ပါဆိုတော့တရားဆိုတာယုံကြည်တယ်ဘုရားကိုယုံကြည်တယ်တရားကိုယုံကြည်တယ်သံဃာကိုယုံကြည်တယ်စာလူပြောရင်တော့ရတနတရားတရားလို့ခေါ်တာ။ယရဏ၃ပါးကိုယုံကြည်တယ်။ယရဏ၃ပါးကိုယုံကြည်တယ်ဆိုတော့ဖယားကိုယရဏလို့ယုံကြည်တာ။တရားကိုယရဏလို့ယုံကြည်တာ။တန်ခါကိုယရဏလို့ယုံကြည်တာ။ယရဏရဲ့အတိဘေကတမန်လူတွေဝတ်ဆင်လို့မရဘူး။တန်ဖိုးကြီးတယ်မြန်လို့စရာကောင်းတယ်အားကိုးရတယ်အခက်ခဲမှန်သမျှပြေပြောက်တယ်ယရဏရဲ့အဓိပ္ပာယ်ကြီးအများကြီးပဲဖယားကိုအဲ့လိုမျိုးကိုကအားကိုးယုံကြည်သလားယရဏပစ္စည်းတစ်ခုကိုတံပိုးထားတာထက်ပို့ပြီးတော့ဖယားကိုတံပိုးထားပြစ်သလားယရဏပစ္စည်းတစ်ခုကိုတံပိုးထားတာထက်တရားကိုပို့ပြီးတံပိုးထားပြစ်သလားယရဏပစ္စည်းတစ်ခုကိုတံပိုးထားတာထက်သံဃာကိုပို့ပြီးတံပိုးထားပြစ်သလားတံဘူထားစီရရဲ့လို့ယုံရင်လားအဲ့ရဒရာတရားအဲ့ရဒရာတရားနားလေအောင်ပြောရင်တော့ယရဏပစ္စည်းပျောက်သွားတဲ့အခါများနားမပန်ထားတဲ့စိတ်ငကပြီးဘယ်ကြလို့ကြမမသိတဲ့အခါများသိလိုက်တဲ့အချိန်မှာဟဲ့ငါငကလည်းဘယ်မှကြားကလေးမသိဘူးဆိုပြီးတော့အိုးချက်ချင်းကိုအနားမှာကိုယ်ပတ်ချလဲလှဲ့ရှာလဲရှာလို့မတွေ့ဘူးဆိုရင်အော်ပြန်စဉ်းစားတယ်ငါဘယ်သွားလဲဘယ်လာလဲဘယ်နာလေးမြန်ကြပြစ်မလဲလို့စိတ်ထဲမှာဒီစိတ်ငကပြန်တွေးဖို့စိတ်ငကလေးတစ်ဖက်ပြန်တွေးဖို့ပဲ နားလဲအောင်ပြောရင်တော့ကိုယ်စိတ်ထဲမှာစိတ်နှခတ်ပဲရှိတယ်အဲ့ဒါလိုပဲမိမိတို့လူပြည်ဌာနလူလောကမှာဘုရားတရားတန်ခါကိုကြည်ညိုတယ်ဆိုပြီးတော့ကျောင်းတက္ကရာကမာတွေဘုရားတက္ကရာကမာတွေယဟန်တက္ကရာကမာတွေသွမ်းသင်္ကန်းကြောင့်စေပစ္စည်းလေးပဲလူကြတန်းရတဲ့တက္ကရာကမာတွေဖြစ်တယ်တခါတလေဘုရားပြောက်မိမှာဘုရားမေ့မိမှာနားကိုအသေးကြက်ကတ်ထားတဲ့ငကတ်တောင်ပြုတ်တတ်သေးတာပဲဘုရားကိုကိုကြည်ညိုထားတာတွေလေဘုရားကိုမေ့တဲ့အခါရှိမှာဟဲ့ငါဘုရားမေ့နေပါပေါ့လားလို့ဘုရားကိုကိုဘလောက်ရှာလဲဘလောက်ခယူတစိုက်ရှာလဲသောသောတဘောဆိုပါတော့အခက်မတင်လို့စိတ်ဆိုးတယ်ဒေါသဖြစ်လိုက်တယ်အဲ့ဒီချိန်ဘုရားပြောက်သွားဘုရားပြောက်သွားပြီဟာပြောက်သွားတယ် ਨੇ ချက်ချင်းငကတ်ရှာတယ်လို့ရှာသလားတကယ်ငကတ်ရှာတယ်လို့သာရှာလိုက်ရင်ဒေါသဖြစ်တာတွေပဲရောက်ကုန်မှာမသိတခါတလေမကြည်နဲ့ဆရာနဲ့ပြောကြခုဆိုကြတယ်ဘုရားပြောက်နေတယ်တခါတလေတခုခုကိုမက်လို့တံပိုးထားလို့သဘောကျလို့လောဘဖြစ်တယ်ဗောလေလောဘဖြစ်လိုက်တဲ့အချိန်မှကိုပဲဖျားပြောက်နေတယ်အဲ့ဒီအချိန်မှာရောကိုဖျားသတိရရလားဖျားကိုငကတ်တစ်ဖက်ရှာတယ်လို့ရှာရလားပေါ့ဘယ်အဲ့ဒါလို့ပဲဖျားတရားပြီးတော့တန်ခါပေါ့တရားကိုအဲ့လိုရှာရလားတန်ခါကိုရောအဲ့လိုရှာရလားအခုတကြံရဲ့အခါကြီးရဲ့ကြီးမှာဘုရားဘာသာဝင်သူတော်ဇင်နေရဲ့တကယ်ကိုပဲရမျက်မင်္ဂလာပေါ့လေနေ့တကူရမျက်မင်္ဂလာတနစ်ကုံကံနီးအဲ1384နဲ့တွင်ရင်တော့နစ်ကုံပေါ့လေတကြံဆိုတာ1385နဲ့တွင်ရင်တော့ဒါနစ်ဆန်းပေါ့နစ်ဆန်းတရက်နေ့မတိုင်ခင်ဒါနစ်ဆန်းနစ်ဆန်းနစ်ဆန်းနေပဲအချိန်မှာဖယားနဲ့ကုံနဲ့နေဖို့ပဲတရားနဲ့ကုံနဲ့နေဖို့တန်ခါနဲ့ကုံနဲ့နေဖို့ဒီယရဏနဲ့ကုံနဲ့မကွာတန်းနေဖို့ပဲအဲ့ဒါကိုကြိုးစားကြအဲတခုတော့ရှိတာပေါ့လူငယ်လူငယ်တဘာဝလူရွယ်လူရွယ်တဘာဝလူလတ်လူလတ်တဘာဝလူကြီးလူကြီးတဘာဝသူ့တဘာဝနဲ့သူတော့တကြံကိုအမျိုးမျိုးဖြတ်ကြတန်းရမှာအခုမိမိတို့ဒီတရားတော်ကိုနာနေတဲ့ပုံကိုယ်တွေဟာကိုယ်ဘယ်ရွယ်ရောက်ပြီလဲကိုယ်ဘယ်စိတ်မွေးပြီလဲလူရွယ်ထက်ဆိုင်ရင်ကိုယ်ဘာသာတရားပေါ်ကြည်ညိုမှုကိုယ်စိတ်ဓာတ်ဟာဘယ်ရွယ်ရောက်ပြီလဲအဲဒါလေးကိုကိုယ်သတိထားပြီးတော့မှန်တော့တကြံရဲ့မှာဖယံတရားတန်ကမပြောက်ဖို့အဲမပြောင်းအောင်လေဒီကအထောက်ပံ့ဖြစ်အောင်ဟုတ်ပြီတဲ့သဘောပဲဒီဖယားကိုယုံကြည်တဲ့စိတ်ကလေးဖြစ်အောင်တရားကိုယုံကြည်တဲ့စိတ်ကလေးဖြစ်အောင်တန်ခါကိုယုံကြည်တဲ့စိတ်ကလေးဖြစ်အောင်ဖယားတရားတန်ခါကိုယုံကြည်ပါတယ်တန်ဖိုးကြည့်တဲ့ယတနာတဖွဲယုံကြည်တဲ့စိတ်ကလေးမပြောက်သွားအောင်ပြောက်နေရင်ချက်ချင်းပြန်ရောက်လာအောင်အဲအဲ့ဒါလောက်တာကိုတရားအထုတ်တယ်လို့ပြောခြင်းနော်ဒါနအခုဟောမယ့်တရားတော်နဲ့အထုတ်ပြီးပြောတာပေါ့ဒါလူတိုင်းလူတိုင်းငယ်ရွယ်လက်ကြီးအကုန်လုံးနဲ့တင့်တော်အောင်ပြောပြနေတာပေါ့မိမိတန်တန်မှာသရတရားပျောက်တဲ့အချိန်ဆိုတာရှိတယ်ဝရိယပျောက်တဲ့အချိန်ဆိုတာရှိတယ်တတိပျောက်တဲ့အချိန်ဆိုတာရှိတယ်တမာတိပျောက်တဲ့အချိန်ရှိတယ်ပညာပျောက်တဲ့အချိန်ရှိတယ်အဲ့ဒါဒါတရားတွေပဲနိဗ္ဗာန်ကိုရောက်စေတဲ့တရားကိရိတာတွေကိုတတ်နိုင်အောင်တတ်သိအောင်တတ်နိုင်တဲ့တရားဒီတရားတွေကိုတန်တန်မှာပျောက်နေတယ်ပျောက်နေရင်ရှားကိုရှားမယ်အဲ့ဒီတရားရှာတာမျိုးကိုတရားရှာတယ်ခေါ်ခုလိုအခါကြီးရဲ့ကြီးမှရိတ်သားတွေတရားစခန်းတွေတောရိတ်တောင်ရိတ်တွေတွားပြီးတော့တရားရှာကြတယ်ဆိုတာလေအပေါ်ရန်အနေနဲ့သာရိတ်သားတို့တရားစခန်းတို့ကိုပြောပြတာပါပြောကြရတာပါတကယ်ရှာရတဲ့တရားကကုသဏ္ဍမပျောက်သွားတဲ့သရာတရားကုသဏ္ဍမမရှိသေးတဲ့သရာတရားကုသဏ္ဍမပျောက်နေတဲ့သူတော်ကောင်းတရားကုသဏ္ဍမမရှိတဲ့သူတော်ကောင်းတရားကိုအဲ့ဒါရှာတာအဲ့ဒါဓမ္မစက္ကေတိပုဒ္ဒတိပဲအဲ့ဒါဓမ္မစက္ကဆိုတာအဲ့ဒါပဲအဲ့ဒါပဲဓမ္မစက္ကဆိုတာအဲ့ဒီနီးလေးနဲ့အာထုတ်စီကျင်တာပါဓမ္မစက္ကနီးနဲ့အာထုတ်လဲဒါပါပဲသတိပဋ္ဌာန်နီးနဲ့အာထုတ်လဲဒါကာယေကာညာနုပတိဝေရတိအာတပိတံပသံသတိမဝိနေယလောကေဘိဇာဒေါမနတံသတိပဋ္ဌာန်ပြထမ်းပါမဟာသတိပဋ္ဌာန်တုတ်တန်ကြီးတတိအာကောင်းတဲ့သူတွေပင်ကိုတက်ခံအစ္ဆံတရားကလေးတတိအာကောင်းတဲ့သူတွေအဲ့ဒါအာထုတ်လို့ရမမရှိသေးတဲ့တတိရှိအောင်လုပ်တာလေဒီတရားအထုတ်တာရှိပြီးသားတတိနဲ့လက်ကင်ထားအသုံးချနေတာလေဒီတရားအထုတ်တာပဲအဲ့အဲ့ဒီတရားအထုတ်တာလေးရဲ့အဓိပ္ပာယ်ကိုတော့အခုစပြောပြတာပေါ့ဟာအရှင်ဘုရားတပည့်တော်တို့ကတရားမထိုင်နိုင်ဘူးဖျားကြာထိုင်နိုင်တဲ့သူထိုင်ပါလိမထိုင်နိုင်တဲ့သူမထိုင်ပါဘူး တရားဆိုတာထိုင်တာတစ်ခုတည်းနဲ့ထိုင်ပြီးတော့မှအားထုတ်ရမယ်လို့အလူကြီးမဟုတ်ပါဘူး။ဓမ္မဓမ္မခန္ဓာပေါင်း7400မှာဘုရားရှင်ကိုယ်တော်မြတ်ကြီးဟောထားတဲ့တရားတော်ဒီပုဂ္ဂိုလ်ပေါ်မူတည်ပြီးတော့ဤမျိုးမျိုးဟောပြီးတာ။အဓိကကတော့တတ္တဝိရိယတတိသမာတိပညာတွေတိုးလာတိုးလာဖြစ်လာဖြစ်လာတိုးလာတိုးလာအကောင်းလာအကောင်းလာပြီးပြည်လာဖို့ပဲ။အဲဒီနည်းပြောရင်တော့လောဘဒေါသမောဟတွေယော့ယော့သွားဖို့ဒီနေရာမှာတရားတရားကိုဘာလို့ဒီလောက်ထိပြောနေရတာတော့ဆိုဒီတရားတရားဟာယုံကြည်မှုရှိတယ်လို့အားလည်းရှိတယ်ယုံကြည်မှုကဘုရားတရားတန်ခါကိုယုံကြည်မှုရှိတယ်လို့ရတနတရားတရားပေါ့ကမ္မကမ္မဖလန်တတ်တာဆိုတာရှိသေးတယ်ကောင်းတဲ့အလုပ်ဟာကောင်းတဲ့အကျိုးပေးတယ်လို့ယုံကြည်တာမကောင်းတဲ့အလုပ်ဟာမကောင်းတဲ့အကျိုးပေးတယ်လို့ယုံကြည်တာအဲဒါလိုမျိုးကလည်းရှိသေးတယ်ကိုယ်တော့ဟိုတရားနာတဲ့အခါအဓိကကတော့တကြံရက်ဆိုတော့ကိုအိုးကိုအိမ်မှာတကြီးရွယ်ဦးတော်လည်းကောင်းဓမ္မမွေချမ်းမကြီးမကောင်းလို့တော်လည်းကောင်းအရိတ်တရားစခန်းနေမတော်နိုင်တဲ့ပုဂ္ဂိုလ်ဓမ္မမဟုတ်ရင်အိမ်မှုကိစ္စတွေတကြံရက်မှာကိုရှိနေတဲ့သူတွေအတွက်တော်လည်းကောင်းရတဲ့အချိန်လေးမှာကိုအတွက်ကိုစိတ်တွေအတိတရားတွေတွန်းပြီးတော့တကယ်အထုတ်တတ်လာအောင်လောဘဒေါသမောဟတွေယော့ဖို့ပေါ့လေတတဝိရိယတတိသမာဓိပညာတွေတိုးဖို့စိတ်ကောင်းတွေတိုးဖို့စိတ်ဆိုးတွေယော့ဖို့အချိန်လေးကတော့နာယူဝက်တော့ပဲမှန်ပြီးပြောပေးခြင်းတချို့ပုဂ္ဂိုလ်တွေကတနာယူလုံးထိုင်ပြီးတော့ဒါကြီးကိုမနာအောင်တရားမနာအောင်တရားနာမထောင်အောင်နာယူဝက်တော့ဆိုရင်ကိုတချို့ကြိုးစားကြရှိပါလေတချို့တနာယူနားထောင်နိုင်တယ်နာနာယူနားထောင်နိုင်တယ်သုံးနာယူတရားနာနိုင်တယ်ဒီလိုပုဂ္ဂိုလ်တွေအတွက်မရည်ဝဲအဲ့ဒါကျမရဲ့အကြောင်းနေမဟုတ်တချို့စိတ်ပိုင်းဆိုင်ရာကြတော့လေဒီပြောပြီးတဲ့တရားခံအနိုင်ဝက်လောက်ကိုကိုကစုပ်ယူပြီးတော့ထိမ့်သိမ့်ထားနိုင်တဲ့သူတွေရှိသလိုတဏှာကြီးလောက်ဆိုမရတော့တဲ့သူတွေလည်းရှိအခုပြောပြီးတဲ့နိုင်ဝက်မှာကိုပဲနိုင်ဝက်လုံးလုံးစိတ်ပန်လက်ပန်တရားနာအောင်တော့5မိနစ်ဆောင်တော့5မိနစ်စာလောက်မှတ်မိဖို့ကိုမလွယ်5မိနစ်စာလောက်မှတ်မိဖို့ကိုမလွယ်ဆယ်မိနစ်အောင်များမှတ်မိရင်တော့ဘယ်တော့ကောင်းနိုင်မှာတော့အဲအဲ့လိုမျိုးကြောင့်မို့အချိန်ကိုပိုင်းပြီးတော့နိုင်ဝဲလောက်ပဲပြောပေးချင်တာပါတရားဆိုတာဘူးယုံကြည်မှုယုံကြည်ချက်တရားလို့ပြောရင်ကိုယ့်ကိုသိတယ်လို့လို့ပဲယုံကြည်မှုယုံကြည်ချက်လို့ပြောရင်လည်းကိုယ့်ကိုသိတယ်လို့လို့ဘူးဆိုတာကြတော့ဗလံဘူးဆိုတာနတ်ကံပေတိဗလံလို့ပစ္စိကဓမ္မေနကံပတိစံကျင်တဲ့တရားတွေကိုမတုံ့လောက်အောင်လုတ်ပြီးနိုင်တာကိုဘိုးလို့ခေါ်တယ်အတ္တဒီယေနကံပတိဒီသဒ္ဓါဘူဆိုတဲ့နေရာမှာသဒ္ဓါကတော့သဒ္ဓါပဲယုံကြည်မှုပဲအတ္တဒီယဆိုတာမယုံကြည်မှုမယုံကြည်ခြင်းမယုံကြည်ဘူးဆိုတဲ့စိတ်ဓာတ်ကလေးမိမိတို့တဏ္ဍမှာတစ်ခါတလေပေါ်ပေါ်လာဖះကိုမယုံနာရှိတယ်တရားကိုမယုံနာရှိတယ်တန်ခါကိုမယုံနာရှိတယ်အမိဖတ်ဆရာသမားတွေတဦးတယောက်ဘေးကိုမယုံနာရှိတယ်ကိုကိုကိုတော့မယုံနာရှိတယ်ကွအဲ့ဒါလိုမျိုးမယုံတတ်တဲ့စိတ်ဓာတ်ဒီကိုစိတ်ထဲမှာမပေါ်အောင်ဖိနှိပ်ပြီးတော့မပေါ်အောင်အပိသက်ပြနေတာဟာဘိုးပဲအဲ့ဒါပဲမယုံကြည်တဲ့တရားဆိုတာဟာဒါမကောင်းတဲ့တရားအဲ့ဒီမကောင်းတဲ့တရားဆန့်ကျင်ဘက်တရားသူတော်ကောင်းတွေရဲ့နိဗ္ဗာန်ရောက်ကြောင်းတွန်းနေတဲ့ပုဂ္ဂိုလ်တွေသူတော်ကောင်းတွေအတွက်ဆန့်ကျင်ဘက်လုတဲ့တရားမှန်သမျှပစ္စနိကဓမ္မလို့ခေါ်အဲ့ဒီတရားတွေကိုခေါင်းမဖော်နိုင်အောင်ဖိထားတာယုံကြည်မှုတရားတွေခေါင်းပြအောင်ဖြတ်အသေးသက်နိုင်တာလေယုံကြည်မှုတရားတရားဆိုရင်ဒီယုံကြည်မှုတရားတရားဟာအားရှိတယ်ခေါ်တာအဲ့ဒါကိုဗလာလို့ခေါ်တာဘိုးပါပဲဒီတရားတော်လေးကိုတည်တည်ချာချာဉာဏ်လေးနဲ့တည်တည်ချာချာစိတ်ကြည်ကြည်လေးနဲ့အေးအေးဆေးဆေးနာယူကြည့်တို့လို့ရမယ့်အလုပ်ဟာမယုံကြည်တတ်တဲ့စိတ်ဓာတ်တွေမယုံကြည်တဲ့စိတ်ဓာတ်တွေကိုပယ်ဖို့ပဲမယုံကြည်တဲ့စိတ်ဓာတ်တွေကိုခေါင်းမဖော်နိုင်အောင်ဖိထားဖို့ဘယ်သူနဲ့ဖိမှာလဲဆိုယုံကြည်မှုနဲ့ပဲဖိရယုံကြည်မှုကအားကောင်းပြီးတော့မယုံကြည်မှုကိုဖယ်နိုင်ဖိနိုင်တတ်နိုင်ရင်အဲ့ဒါဘူအားအစွမ်းရှိပါတယ်ရှိရှိသူတော်ကောင်းတွေဒီတိုင်းကျင့်သွားကြတာပဲဖယံမယုံကန်းကနေယုံကြည်သွားကြတယ်တရားမယုံကန်းကနေယုံကြည်သွားကြတယ်တန်ခါမယုံကန်းကနေ ယုံကြည်သွားတယ်ကိုကူကမယုံတာကနေယုံသွားနောက်ဆုံးကောင်းတာလုပ်ရတဲ့မကောင်းတာဖြစ်တတ်သေးတယ်မကောင်းတာလုပ်တဲ့သူတွေလည်းကောင်းတာဖြစ်နေတာသေးပဲလေလို့ဇဝေဇဝါယုံမှန်တန်တရားဝိသိကိစ္စဖြစ်နေတာလေးမျိုးကိုမရှိတော့ဘဲနဲ့ယုံသွားတာအချိန်နေအချိန်ခါတာပြောင်းရင်ပြောင်းမယ်ကောင်းတာလုပ်ရင်တော့ကောင်းတာဖြစ်မှာပဲမကောင်းတာလုပ်ရင်မကောင်းတာဖြစ်မှာပဲလို့အဲ့လိုလက်ခံသွားတာအဲ့အရဒရာတရားအဲ့ဒါဘူးပဲတို့ပြောချင်ပါလေကိုမှတရားတရားရှိရလားမရှိသေးရင်ရှိအောင်လုပ်ကြအဲ့ဒီတရားတရားလေးရှိလိုက်အလွန်ကျေးဇူးများလာပါလေအဲ့ဒီတရားတရားလေးရှိအောင်ယုံကြည်မှုလေးရှိအောင်ကြိုးစားတာဘာပြောပြောဒီအခါကြီးရဲ့ကြီးဒီရက်ဒီတချံရက်ဒါမို့ဒီတရားနာနေတဲ့အချိန်အတွင်းလေးဒီတရက်ဒီတရားနာတဲ့နိုင်ဝဲအချိန်အတွင်းလေးလောက်ကဖခင်တရားတန်ခါကိုပဲစိတ်နှကပြောက်လို့စိတ်ကစိတ်နှကလိုက်ရှာတယ်လို့ဖခင်ကိုပဲစိတ်ထဲရမွေတရားကိုပဲစိတ်ထဲရမွေတန်ခါကိုပဲစိတ်ထဲကမွေပြီးတော့ជីညိုတဲ့စိတ်ကိုတက်နိုင်များစွန့်နိုင်များជីညိုတဲ့စိတ်ကလေးနဲ့နေပေးပါအဲ့ဒါတရားအထုတ်နေတာအဲ့ဒါလို့သာအထုတ်ရင်나ယူဝတ်ဆိုလဲ나ယူဝတ်သီးတာတာအကျိုးများ10မိနစ်ဆိုရင်လည်း10မိနစ်သီးတာတာအကျိုးများလေဆက်ပြီးတော့ဟောပေးပါမယ်ဒီတိုင်းသီးတဲ့လောက်ကလေးနေကြည့်ထိုင်ကြည့်အထုတ်ကြည့်တာပါအားလုံးအကျိုးရှိပါလိမ့်မယ်တရားတော်ကတရားကိုစောင့်ရှောက်တဲ့သူတွေအတွက်တရားတော်ကပြန်စောင့်ရှောက်ပြီးတော့တရားအကျိုးတွေခံစားဆန်းစားပြီးမိမိတို့ရည်မှန်းထားတဲ့အတိုင်းနိဗ္ဗာန်ကိုဆံဝင်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြပါစေကုန်သတည်း